တော်ရရှိမြခင်ဗျာဒီကဘာကြီးအပါဝင်စัจจဝဠာကြီးတစ်ခုလုံးကိုဖန်ဆင်းတော်မူသောထာဝရရှင်မြတ်စွာဘုရားသခင်ဟာသူဖန်ဆင်းတဲ့ဒီလောကဓာတ်ကိုနှမျောတော်မူပါသလားသူ့ကိုပြင်မာတဲ့ကောင်းကင်တမန်တွေကိုနှမျောတော်မူပါသလားအဖြေကတော့ဝမ်းနည်းစရာပါဘုရားရှင်ဟာနှမျောတော်မူခြင်းအလင်းမရှိရာမှာဒီလောကီလူကဘာသားတို့ဆိုးဝါးလုံးအားကြီးလို့ဒီကဘာကြီးတစ်ခုလုံးကိုရေလွှမ်းမှုခြင်းအဖြစ်စီရင်တော်မူခဲ့တဲ့အထိဖြစ်တဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်4ကနေအခန်းငယ်6အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဘာကြောင့်ဘုရားရှင်ဟာဒီလောက်တောင်ရရဆက်ဆက်စီရင်တော်မူခဲ့တာလဲဆိုတာကိုတွေ့ရမယ်။ရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်4ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ
်။တင်သီရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ရှင်ပေထရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး2ဟာစတင်ဤတန်းပြုတ်လိုက်ပြီဆိုတာနဲ့တပြိုင်နက်ဆိုသလိုပဲကျွန်တော်တို့မိတ်ဆွေတို့ရဲ့အသင်းတော်နဲ့ယုံကြည်သူအပေါင်းတို့အဖို့ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်ရရှိထားပါသောယုံကြည်ခြင်းတရားလမ်းပေါ်ကနေပြီးတော့သွေဖီဖောက်ပြန်မှုများဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေအတွက်တမန်တော်ကြီးရှင်ပေတရုခမရမှာဘလောက်အထိပူပန်ဆိုးရိမ်နေမိတယ်အထူးသဖြင့်အတိတ်သမိုင်းကဣတရီလလူမျိုးတော်တို့ကိုမိဆာဝါဒီပရောဖက်များဖျက်ဆီးခဲ့သလိုအသင်းတော်ယုံကြည်သူအဖွဲ့အစည်းမှာဖြင့်မိဆာဆရာတို့ဂျူးမွေလာကြပြန်လိမ့်မယ်သူတို့ကြောင့်အဖဖျားသခင်ကြီးတမန်တရားလန်အသရီဟာပျက်စီးရလိမ့်မယ်ဆိုတဲ့အချက်တွေးကိုတိတိသာသာဩဝါဒပြုပေးခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်ဒီလိုမိဆာဆရာဆိုပြီးတော့သူခေါင်းစဉ်တက်လိုက်တဲ့အသင်းတော်ရဲ့ရန်သူတွေဟာလေအ내အတိတ်ပဲဖွင့်ဆိုမှု definition အဖြစ်ဘယ်လိုလူတွေဖြစ်ခဲ့ကြသလဲသူတို့ရဲ့ဂုံတတိတွေဟာဘာတွေလဲဆိုရတွေ့ကိုလေကျွန်တော်ရေရရာတိကျွမ်းနားလည်နိုင်အောင်လို့အကောင်းဆုံးဖော်ပြပေးခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာတစ်လျှောက်လုံးမှာရှင်ပေထရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2ရဲ့အဆုံးအမတွေဟာရှေးကာလကနဦးအသင်းတော်တို့မှသည်ယနေ့ကာလမျက်မှောက်ခေတ်ကျွန်တော်မိတ်ဆွေတို့အချိန်ကာလယုံကြည်သူတဦးချင်းစီတို့တိုင်အောင်အလွန်ခင့်မိလျက်အသက်ဝင်လျက်အရေးပါအရာရောက်လျက်ရှိနေစေဖြစ်သောအဆိုးအမိတ်များပဲဖြစ်ကြတယ်လို့ကျွန်တော်ခံယူကြရမှာဖြစ်ပါတယ်။သို့တော်လေယုဒလူတို့တွင်မိစ္ဆာပရောဖက်ရှိကြ၏။ထိုနည်းတူဖြစ်စည်းတတ်သောမိစ္ဆာဒိဋ္ဌိအယူများကိုပရိယေအားဖြင့်တွင်း၍မိမိတို့ကိုဝယ်တော်မူသောအရှင်ကိုညှင်းပယ်လျက်မိမိတို့အပေါ်တို့ရှင်စွာသောဖြစ်စည်းခြင်းကိုရောက်စေသောမိစ္ဆာဆရာတို့သည်သင်တို့တွင်ရှိကြလိမ့်မည်တဲ့ရှင်းပါတယ်နော်အနာဂတ်ရေးကိုမျှော်တွေးပူပန်ခြင်းတို့ရှင်သင်ရအချိန်ကာလမှသည်ဒီကနေ့ကျွန်တော်အချိန်ကာလတိုင်အောင်အနာဂတ်သမိုင်းရှိကြီးတစ်လျှောက်လုံးမှာဒီအတိုင်းပဲဖြစ်သွားလိမ့်မယ်ဆိုတာကိုကြိုတင်အနာဂတ်ပြုလိုက်တဲ့သဘောပဲတခါဆဲပြီးတော့တမန်တော်ကြီးရှင်ပေထရုဖော်ပြတာကတော့သူတို့ညင်ညူးသောအကျင့်တလိတို့ကိုအများသောသူတို့သည်လိုက်သောအဖြစ်တမာတရားလန်းအသရီသည်ပျက်စီးလိမ့်မည်သူတို့သည်လောဘလွန်ကျူးလျက်ချော့မော်သောစကားနှင့်သင်တို့ကိုကုံသွယ်ကြလိမ့်မည်သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှစ၍မဖြစ်မနှွယ်သူတို့ဖြစ်စီခြင်းသည်လည်းအိပ်၍မပျော်တဲ့နှုတ်ကပတ်တော်ရှိသည်နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၍ဘုရားသခင်ကိုတော်တိုင်ပင်ဖြစ်တော်မူသည်နှုတ်ကပတ်တော်သည်ခရစ်တော်ဖြစ်တော်မူ၍ခရစ်တော်ဤကယ်တင်ခြင်းကြီးစုတော်ကိုခံယူရရှိစေသည်သို့မဟုတ်ဘုံတကောအာနုဘော်တော်ကိုမြင်ရစေသည်သို့သောသူအလိုအလျောက်တည်ရှိ၍ဘယ်နည်းနည်းမျှဖျောက်ဖျက်၍မရသောနှုတ်ကပတ်တရားတော်ဤအသရိကိုမိစ္ဆာဒိဋ္ဌိအယူများကိုကင်ဆွဲသည့်မိစ္ဆာဆရာတို့သည်ရှုံချ၍လာကြလိမ့်မည်ဆိုတဲ့အတိတ်ပဲသူတို့သည်လောဘလွန်ကျူးလျက်ချော့မော်သောစကားနှင့်သင်တို့ကိုကုံသွယ်ကြလိမ့်မည်သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှစ၍မဖြစ်မနှွယ်သူတို့ပျက်စီးခြင်းသည်လည်းအိပ်၍မပျော်တဲ့မိတ်ဆွေအင်မတန်ရင်းနှင်းသီးပွေကောင်းလှတဲ့အသင်းတော်တွင်အံ့ပွေဖောက်ပြန်မှုကြီးဖြစ်ပါれယုံကြည်သူအဖွဲ့အစည်းတို့ရဲ့အခြေအနေမှန်ကိုကိုယ်တိုင်အကဲဖြတ်ကြည့်ကြပါအထူးသဖြင့်ခရစ်တော်ကိုတကယ်ချစ်ပါれဆိုတဲ့ယုံကြည်သူတွေခရစ်တော်ရဲ့ဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားရဲ့လောကကဘာသစ်ကိုဖန်တီးပြုပြင်တိဆောက်ခြင်းသူတွေဟာတနည်းအားဖြင့်ခရစ်တော်ချစ်သောကမ္ဘာလောကကြီးကိုခရစ်တော်နီးတူချစ်သောသူတွေဟာမိမိတို့ပြုလိုတဲ့ကောင်းမှုများကိုပြုတော်မယ်လို့ရည်သန့်ရင် ကိုပါဝင်နေတဲ့ယုံကြည်သူအသင်းတော်တို့ရဲ့တရုတ်သကန်တွေးကိုဒီကျမ်းပိုင်းနဲ့ညှိနှိုင်းပြီးတော့အလေးအနက်ရှုမြင်သုံးသပ်ဖို့အချိန်တန်နေပြီလို့ပြုပြင်သင့်တဲ့ကိုအတွင်းစီမှာရှိနေတဲ့ချို့ယွင်းချက်အားနည်းချက်တွေကိုအရင်ဆုံးပြုပြင်သင့်နေပြီလို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါတကယ်တော့တမန်တော်ကြီးရှင်ပေတရုဩဝါဒစာမှတဆင့်တန်ရှင်းသောဝိညာဉ်တော်ဖော်ပြလိုက်တဲ့အဖဖျားသခင်ရဲ့ဆန္ဒပဲလို့ကျွန်တော်ဆိုချင်ပါတယ်။ကျွန်တော်အနေနဲ့ဒီနေရာမှာမိမိရဲ့ကိုယ်ပိုင်အတွေ့အကြုံကလေးတစ်ခုကိုတင်ပြခွင့်ပြုပါကျွန်တော်ကဧဝံဂေလိနဲ့သာသနာပြုရေးဌာနကဆရာပီတာလှမင်းဆိုတဲ့လူငယ်ကောင်းဆောင်ကလေးတယောက်ကနေပြီးတော့နိုင်ငံခြားကသူရရှိလာတဲ့စာအုပ်တအုပ်ကိုပေးပြီးတော့ဖတ်ပြီးတော့ဘာသာပြန်ခိုင်းတာနဲ့ပဲကျွန်တော်ဟာစာအုပ်ကောင်းတအုပ်ကိုဆက်ပြီးတော့ဖတ်ခွင့်ရခဲ့ပါတယ်ဒီစာအုပ်ဟာအမှန်တကယ်ကောင်းလွန်းလို့လေဘာသာပြန်ဖို့ရန်အတွက်ပါဆုံးဖြတ်ထားပါတယ် House of the Lord ပြာဒခင်ဤဗိမှန်တော်ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ပေါ့ကျွန်တော်ကပအသင်းတော်တွေဟာဘလောက်ပဲဂိုင်းကနာနဲ့ဓလိထုံးစံတွေကွဲပြားနေနေဒီအပြစ်မှောင်မိုက်လူကပကြီးကိုခရစ်တော်ချစ်လို့ချစ်ကြမယ်ဆိုရင်တော့အဲ့ဒီကွဲပြားချမ်းသာမှုတွေကိုအကုန်နဘေးချိတ်ပြီးတော့မိမိတို့ယုံကြည်သူများအားလုံးသည်အဖဖျားသခင်ဤအိမ်တော်သားများသာဖြစ်၍ဘုံဗိမှန်တော်သားများသာဖြစ်၍အဖဖျားသခင်ရဲ့ဘုံဗိမှန်တော်ကိုဗိမှန်တော်အရေးအချင်းနဲ့ညီညွတ်စွာဝိုင်းဝန်းတိဆောက်ဖို့အချိန်တန်ပြီဆိုတာကိုဖော်ပြလိုက်တဲ့စာအုပ်ပါပဲ။အဲ့ဒီထက်မှစာရေးသူကဘာအကြောင်းကိုဖော်ပြထားသလဲဆိုတော့ယူရရှင်ဘုရင်ဟေဇကိခင်မှာဘိုးဘေးဘီပင်တွေခစ်ကြတဲ့ကဖောက်ပြန်အားနည်းချက်တွေကိုပြန်လည်အောက်မိကြပြီးတော့အသစ်သောဝိညာဉ်ရေးနိုးကြမှုလို့ခေါ်တဲ့ revival လုပ်ငန်းကြီးများလုပ်ခဲ့တဲ့အကြောင်းရယ်။အဲ့ဒီလိုလှုပ်ခြင်းအဖြစ်အဖဖျားသခင်ရဲ့အိမ်တော်ကိုပြန်လည်ပြုပြင်ကြတဲ့အကြောင်းတွေကိုသူဟာဥပမာပေးထားတာတွေ့ရပါတယ်။ဒါကိုဒီစာရေးသူ Francis Frankie Payne ဆိုတဲ့ပုဂ္ဂိုလ်ကဓမ္မရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး29ကိုကိုကဖော်ပြပါတယ်။အဲ့ဒီအခန်းကြီး29ရဲ့အငယ်1မှ5အတွင်းကိုဖတ်ကြည့်မယ်ဆိုရင်အလွန်ကောင်းမွန်တဲ့သင်ခန်းစာကိုအခုလိုကျွန်တော်တို့တွေ့နိုင်ပါတယ်။ထိုမင်းသည်အဖဒါဝိဒ်ကျင့်သမျှအတိုင်းထာဝရဘုရားရှိတော်၌တရားသောအမှုကိုပြု၏။နန်းစံပထမနှစ်ပထမလအတွင်းဗိမာန်တော်တကားတို့ကိုဖွင့်၍ပြုပြင်တော်မူ၏။ယေပရောဟိတ်လေဝိသားတို့ကိုခေါ်၍အရှိလမ်းမှစုဝေးစီလျက်အိုးလေဝိသားတို့နားထောင်ကြလော့ကိုကို၎င်းဘိုးဘီတို့ဤဖျားသခင်ထာဝရဖျားဤအိမ်တော်ကို၎င်းတန်ရှင်းစီ၍တန်ရှင်းရဌာနတဲကအမိုက်ကိုသုတ်သင်ပယ်ရှင်းကြလော့တဲ့ပမိုင်းကဖော်ပြလိုက်တဲ့နေဆွဲကိုမိတ်ဆွေတို့သတိပြုမိကြပါလိမ့်မယ်နော်ထိုမင်းသည်တရားသောမင်းဖြစ်၏နန်းဆံပထမနှစ်ပထမလတွင်စတင်၍ဗိမှန်တော်တကားတို့ကိုဖွင့်၍ပြုပြင်တော်မူ၏တဲ့သူနန်းတက်ပြီဆိုတာနဲ့ပထမဦးဆုံးစတင်ဏ္ဍန်ပြုတဲ့ဘယင်တပားရဲ့အမှုတော်ဟာအဲ့ဒါပဲမိတ်ဆွေအပေါင်းတို့အခုအချိန်မှာအသင်းတော်ဟာအလွန်ကောင်းမွန်တဲ့ယူပါယုံတွေနဲ့ရှေ့ကိုအာယူချီတက်နေတဲ့အပိုင်းတွေကိုကျွန်တော်မိတ်ဆွေတို့အနေနဲ့ဝန်းသာအားရတွေ့ရတဲ့အပိုင်းတွေအများကြီးရှိပါတယ်အဲ့ဒီလိုစ조사အားထုတ်မှုတွေယူပါယုံရရှိမှုတွေဟာဘလောက်ပဲကောင်းနေနေကိုယုံကြည်ခြင်းအဖွဲအစည်းတို့ရဲ့ပိတ်ထားမိခဲ့တဲ့တကားတွေကိုကျွန်တော်ပြန်ပြီးတော့ဖွင့်ကြရလိမ့်မယ်။ပြီးတော့ရှေ့တန်းမှာဗိမှန်တော်ရဲ့ယုံကြည်သူတွေဟာစုဝေးကြရလိမ့်မယ်။ပြီးတဲ့နောက်မှာတော့ကိုကိုကိုတန်ရှင်းစေဖို့နဲ့အိမ်တော်ကိုတန်ရှင်းစေဖို့အဆင့်တစ်အနေအမှာထားပြီးတော့ဦးစားပေးလှုပ်ဆောင်ကြရလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်။ကောင်းပါပြီ။ဒီအကြောင်းတွေကိုကျွန်တော်အနေနဲ့အသေးစိတ်ပြန်ပြီးပြောနေရတာဟာဒီကနေ့သင်ခန်းစာသစ်အတွက်ဆက်ဆက်ဆက်ဆက်ရှိအောင်အောင်လို့အခုလိုပြီးခဲ့တဲ့သင်ခန်းစာဟောင်းတွေကိုပြန်လည်လိုက်လံရှုကျင့်ရခြင်းအပြင်လေမိတ်ဆွေတို့အတွက်အကျိုးကျေးဇူးများများစွာရရှိစေလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်မိကြောင်းကိုတင်ပြရင်းနဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်4ဟာဘယ်လိုဖော်ပြလိုက်တယ်ဆိုတာကိုစတင်နားဆင်ကြည့်ကြပါစို့အကြောင်းမူကားပြမသောကောင်းငင်တမန်တို့ကိုဖျားသခင်သည်နှမျောတော်မမူငရဲတဲသို့ချလိုက်ပြီးမှစစ်ကြောစီရင်ခြင်းအလို့ငါချုပ်ထား၍မှောင်မိုက်သံကျိုးနှင့်ချီနှောင်တော်မူ၏အထက်ကဖော်ပြထားခဲ့တဲ့မိစ္ဆာပရောဖက်တွေမိစ္ဆာအယူဝါဒကိုတည်ဆောင်လာတဲ့လူတွေပေါ့မိစ္ဆာဆရာတွေလူလည်းပြောလို့ရတယ်အဲ့ဒါတွေနဲ့ဆက်ဆက်နေတဲ့မိစ္ဆာဝါဒီကောင်းငင်တမန်တွေအကြောင်းကိုဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်အခုအငယ်၄ကနေပြီးတော့အငယ်၆အတွင်းမှာ၁ပြစ်မှားသောကောင်းငင်တမန်၂အပြစ်ရှိသောလောကရကပါ၃အပြစ်ရှိသောအသွေးအသားဆိုတဲ့မိစ္ဆာဝါဒရဲ့တာရကကြီး၃ခုကိုရှင်ပေတရုဖော်ပြသွားမှာဖြစ်ပါတယ်။မှန်ပါတယ်။ ဒါဟာကျွန်တော်မိတ်ဆွေတို့ယုံကြည်သူအသင်းတော်တို့အထူးအလေးအနက်ပြုဂရုစိုက်ကြရမယ်ရန်သူ၃မျိုးလို့လည်းကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့အခုနကြားနာခဲ့ရတဲ့အငယ်လေးမှာစပြီးတော့ဥတည်ပေးလိုက်တာကတော့ပြင်းမာသောကောင်းကင်တမန်ရေလို့ဖြစ်ပါ रे အဲ့ဒီလိုပြင်းမာခဲ့သောကောင်းကင်တမန်တို့ကိုအဖဖျားသခင်ဟာနှမျောခြင်းမရှိငရဲသူချထားတယ်စစ်ကြောစီရင်ဖို့ရန်အတွက်ချုပ်နှောင်ထားတယ်မှောက်မိုက်တန်ကျိုးနဲ့ချီနှောင်ထားတယ်ဆိုပြီးတော့ဖော်ပြပေးလိုက်ပါ रे မိတ်ဆွေတို့သိကြတဲ့အတိုင်းပဲကောင်းကင်တမန်ဆိုတဲ့အဖဖျားသခင်တမန်တွေတဲ့ကအလွန်အလွန်ချောမောလှပတဲ့အစွန်းတကူရှိတဲ့တမန်ဖြစ်သူလူစီဖာဆရာဟာအဖဖျားသခင်ကိုတော်လှန်ပြီးတော့စာရန်ဖြစ်သွားခဲ့တယ်။သူနဲ့အတူစာရန်နောက်လိုက်တမန်တွေဟာလည်းအများကြီးရှိခဲ့တယ်။စသည်စသဖြင့်ကျမ်းစာတဲ့ကအ ਨੇ အချင်းမျှကောက်နှုတ်ချက်တွေနဲ့အမိသဟဲပြုလူအတွေ့တွေနဲ့ပေါင်းဆက်ပြီးတော့ဇလန်းတွေရှိနေပါတယ်။စာရမဏေနဲ့စာရန်အဝန်အဝိုင်းနတ်ဆိုးတို့အကြောင်းတွေကိုလေခရိယန်နိုင်ငံတွေမှာစာအုပ်တွေအများကြီးရေးနေကြတာကိုလေကျွန်တော်တို့ကြားပူပါတယ်။သူတို့နဲ့ပတ်သက်တဲ့အပိုင်းအခြားဂန္ဓာကြီးတစ်ခုကတော့ထိတ်ထိတ်တန်တန်ရှိရမှာဟာအမှန်ပဲဖြစ်ပါတယ်။ရုပ်လောကကိုအစိုးရသောမင်းဆိုပြီးတော့လေသူဟာတကိုးရှိတဲ့အကြောင်းကိုစံစာဟာဖော်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့အသေးစိတ်လိုက်စားတဲ့အထဲမှာတော့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ဟာမပါဝင်ပါဘူး။ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီရော့စာရမဏတ်ရဲ့အကြောင်းပဲဖြစ်ဖြစ်အန်တီခရစ်ဆိုတဲ့စာရမဏတ်ရဲ့လက်ဝေကံခရစ်တော်ဆန့်ကျင်ရေးသမားရဲ့အကြောင်းကိုပဲဖြစ်ဖြစ်သူသိမြများမသိဘူးသိလည်းမသိကျင်ဘူးသူသိကျင်တာကတော့လောကဤကယ်တင်ရှင်ယေရှုခရစ်တော်ဤအကြောင်းကိုပဲဖြစ်တယ်ဆိုပြီးတော့ပြတ်သားစွာဖော်ပြပေးထားပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်စာရေးသူကြီးတွေထပ်မှလဲခရစ်တော်ကိုပို၍သိကျွမ်းဖို့သာလျှင်ယင်ဖွင့်ဖော်ပြထားကြတယ်။ဘုသူကမှအန်တီခရစ်ကိုပို၍သိကျင်ပါတယ်ဆိုတာမျိုးမရေးခဲ့ကြပါဘူး။ဖိလိပ္ပိဩဝါဒစာမှာဆိုရင်လေအခန်းကြီး3နဲ့ကဖော်ပြခြင်းအရာခရစ်တော်ကိုသိကျွမ်းဖို့အတွက်ဘလောက်ပဲအရှုံးခံရအရေးမကြီးဘူး။ခရစ်တော်ကိုသိကျွမ်းနားလည်ရတာတဲ့မြတ်သောအရာဆိုတာဟာလောကမှာဘာမှမရှိဘူးဆိုတာကိုတမန်တော်ကြီးရှင်ပေါလုဖော်ပြထားခဲ့ပါတယ်။ဖိလိပ္ပိဩဝါဒစာအခန်းကြီး3အငယ်ခုနှစ်မှ7အတွင်းမှတမန်တော်ကြီးအခုလိုဖော်ပြခဲ့ခြင်းပါသို့တော်လေငါ၏အကျိုးစီးပွားကိုပြုစုသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏ထို့မြတ်မကားငါ၏သခင်ယေရှုခရစ်ကိုသိသောပညာသည်အဘယ်မျှလောက်မြတ်သည်ကိုထောက်၍ခတ်သိမ်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏ထို့သခင်ကြောင့်ခတ်သိမ်းသောအရာတို့ကိုအရှုံးခံရပြီသေးခြင်းမှထမြောက်သောအခွင့်ကိုငါရနိုင်ကောင်းဖြင့်ကိုတော်သည်အသေးခံတော်မူသည်နိတုငါသည်လည်းအသေးခံ၍ထိုသခင်ကို၎င်းထမြောက်တော်မူခြင်းတကိုးကို၎င်းဆင်းရဲခံတော်မူခြင်းကိုဆက်ဆံ၍ခံခြင်းကို၎င်းသိကျွမ်းခြင်းဟာပြည့်ညက်တရားအဖြစ်ရသောကိုဖြောက်မှတ်ခြင်းကိုမကူစားပေခရစ်တော်ကိုယုံကြည်ခြင်းအဖြစ်ရသောဖြောက်မှတ်ခြင်းဒီဟုသောယုံကြည်ခြင်းအတွက်ကြောင့်ဖျားသခင်ပေးတော်မူသောဖြောက်မှတ်ခြင်းကိုကူစားသဖြင့်ခရစ်တော်ကိုအမျက်ရ၍ထိုသခင်၌တည်ပါမည်အကြောင်းခတ်သိမ်းသောအရာကိုမစင်ကဲ့သို့ငါထင်မှတ်၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘုရားသခင်ကိုတည်ကျွမ်းနာလေဖို့ခရစ်တော်ကိုရယူခံစားနိုင်ဖို့သာလျှင်အသက်တာမှာအရေးအကြီးဆုံးဖြစ်ပါတယ်အသက်တာရဲ့အကြီးမားဆုံးလိုအပ်ချက်တွေကိုဘာတွေနဲ့မှအခြားအစားမထိုးကြပါနဲ့ဘုရားသခင်ကိုတည်ကျွမ်းရင်ခရစ်တော်ကိုခံယူထားရင်လောအသောဝိညာဉ်ခွာအသီးသီးကိုဝိညာဉ်တော်ဟာဖြည့်ဆည်းပေးနေမှာသာလျှင်ဖြစ်ပါ रे ။တန်ရှင်သောဝိညာဉ်တော်ဟာကျွန်တော်အသက်တာကိုဥဆောင်ပေးသွားမှာဖြစ်ပါ रे ။အခုရှင်ပေတရုဩဝါဒစာဆောင်ဒုတိယစာဆောင်ရဲ့အစမှလေဒီသဘောတရားကိုပဲအလေးနဲ့ဖော်ပြခဲ့သေးတယ်လို့ကျွန်တော်ဆိုချင်ပါ रे ။ယေရှုခရစ်ဤကျွန်တမန်တော်ငါရှိမုံပေတရုသည်ကယ်တင်တော်မူသောအရှင်ငါတို့ဖျားသခင်ယေရှုခရစ်ဖြောက်မှတ်ခြင်းတရားကိုငါတို့ယုံကြည်သည်နိတုမြတ်စွာသောယုံကြည်ခြင်းကိုရသောသူတို့အားကြားလိုက်ပါ၏။ဘုရားသခင်ကို၎င်းငါတို့သခင်ယေရှုကို၎င်းသိသောဉာဏ်အားဖြင့်ကျေးဇူးတော်နှင့်ညီသက်ချင်းသည်သင်တို့၌များပြားပါစေသော။ထို့သောနှင့်အညီငါတို့ကိုဘုံတကူတော်နှင့်ခေါ်တော်မူသောဘုရားကိုသိသောဉာဏ်အားဖြင့်ငါတို့အားအသက်ရှင်ခြင်းဘုရားဝတ်၌မွေးလျော်ခြင်းနှင့်ဆက်ဆိုင်သောအရာရှိသမျှတို့ကိုဘုရားတကူတော်သည်ပေးသနာတော်မူပြီ။မိတ်ဆွေတော်တရှင်အပေါင်းတို့ပြင်ပသောကောင်းကင်တမန်တို့ကိုငရဲမှချထားတယ်ဆိုတဲ့နေရာမှာအင်္ဂလိပ်ကျမ်းအရ hell လို့ဆိုထားတော့ငရဲလို့ပဲတည့်ရယူနိုင်ပါတယ်ဒါပေမဲ့ Greek ဝဟာရအရဆိုရင် Tartarus လို့ဖော်ပြပြီးတော့ဒီ Greek ဝါဟာရအတိတ်ပဲအတိုင်းပြောရင် lost being တနည်းအားဖြင့်ပျက်စီးဆုံးရှုံးခြင်းသို့ရောက်ကုန်သောတတ္တဝါများသာဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်။တနည်းအားဖြင့်စာရန်အဝန်အဝိုင်းဟာအာကောင်မောင်းတန်နဲ့ဘုရားသခင်နှင့်ဆန့်ကျင်ရာအရက်တိုင်းမှာရှင်သန်နိုင်စေဆိုတာကိုကျွန်တော်အလေးအနက်သတိပြုမိဖို့လိုအပ်ပါတယ်။ဒီလိုနဲ့နဲ့နဲ့နဲ့မတွေးပဲနဲ့ငရဲမှာပဲချလိုက်တယ်လို့ခံယူခြင်းနဲ့ဆိုရင်လေဒါဟာပြမသောကောင်းငင်တမန်အကုန်တော့မဖြစ်နိုင်ဘူး။လှုပ်ထားတဲ့နတ်ဆိုးတမန်တွေဟာအများကြီးပဲရှိနေသေးတယ်။သူတို့ရဲ့ခေါင်းဆောင်စာရမဏတ်ဟာဆိုရင်ဘုရားသခင်ဖန်ဆင်းတော်မူရာစัจ java လအရရမှကျင်လည်နေစေပဲရှိနေတယ်။ယောဘဝတ္ထုတဲကဖော်ပြတဲ့အတိုင်းဆိုရင်ကောင်းကင်သားများနဲ့ယော့နှော့ပြီးတော့အဖဘုရားသခင်ကိုယ်တော်မှတွားရောက်တွေ့ဆုံတယ်စိန်ခေါ်ဝန်တယ်။ရှင်ပေတရုဩဝါဒစာပထမစာဆောင်အရဆိုရင်ခြင်သွေးများလိုပဲချောင်းမြောင်နေတယ်ဟိမ့်ဟောက်နေတယ်။ခရစ်ဝင်ကျမ်းများအရဆိုရင်လူသားတွေကိုကယ်တင်ခြင်းကြီးစုမပြုတ်နိုင်အောင်မပြုတ်ပြစ်အောင်လူဇာတိခံယူထားသူသခင်ကိုအကြီးအကျယ်သွေးဆောင်ခဲ့တယ်။ဇာတိကိုခန္ဓာကိုခံယူထားတဲ့ကယ်တင်ရှင်ကိုအကြီးအကျယ်နှောက်ယှက်ဒုက္ခပေးခဲ့တယ်ဆိုတာတွေ့ကိုကျွန်တော်တို့သတိပြုမိဖို့လိုကြပါလိမ့်မယ်။မှောင်မိုက်တန်ကျိုးနှင့်ချီနှောင်တော်မူ၏တဲ့။အင်္ဂလိပ်စကားအရတန်ကျိုးကို chains လို့ပြောတယ်။နှောင်ကျိုးများပေါ့။ Greek တို့ကတော့ cera လို့ဖော်ပြပါတယ်။အဲ့ဒါဟာတွင်းနဲ့ကြီးတွေကိုဖော်ပြခြင်းပါ။ဒီတော့ရှင်လုကာခရစ်ဝင်တဲကဖော်ပြခဲ့တဲ့မီလီယံနဲ့ငရဲဘုံနဲ့တပုံစံတဲမတူတဲ့ထူးခြားတဲ့အကျဉ်းစခန်းကြီးပဲကျွန်တော်တို့အချင်းကတော့အလွန်မှောင်မိုက်တဲ့အသူရကယ်ဘုံတွင်းတဲ့ကြီးတွေဘာဆိုဘာမှမမြင်ရတဲ့ပိမ့်ပိတ်အောင်မှောင်မိုက်နေတဲ့လောကကြီးပဲလူသားတို့ကိုအပြစ်အမှောင်ကြအောင်လုပ်တဲ့နတ်ဆိုးအဖွဲ့တို့အတွက်ထိုက်တန်တဲ့အပြစ်ပေးခံနေကြရတယ်လို့ကျွန်တော်တို့အောက်မေ့မိပါတယ်စစ်ကြောစီရင်ခြင်းဟာတဲ့တနည်းအားဖြင့်မစစ်ကြောရသေးဘူးအပြည့်တိုင်မစီရင်ရသေးဘူးဆိုတဲ့သဘောဖြစ်ပါလေစစ်ကြောခြင်းကိုစောင့်နေကြရတဲ့သဘောပါမိတ်ဆွေတို့တတ်ရှင်အပေါင်းတို့ပြမသောကောင်းကင်တမန်တို့ကိုအဖဖျားသခင်ဟာကြိုတင်ပြီးတော့တုတ်နှောင်ထားတယ်မှောင်မိုက်ရတွင်းတဲမှာချထားတယ်အပြစ်ပေးထားနေတယ်ဆိုတဲ့အချက်တွေကိုတွေ့ရအပြီးမှာအခုဆက်လက်ဖော်ပြပေးလိုက်တာကတော့အပြစ်လောကရက်ကိုစီရင်ခြင်းအကြောင်းပဲဖြစ်ပါလေရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်5ရှေးလောကတတ်ကိုလေနှမျောတော်မမူဖြောင့်မတ်ခြင်းတရားကိုဟောသောနောအေးနှင့်လူခုနှစ်ယောက်တို့ကိုစောင့်မတော်မူ၍ဖျားကိုမကိုးကွယ်သောလောကီသားအပေါင်းတို့ကိုရေလွှမ်းမိုးစေတော်မူ၏တဲ့မိတ်ဆွေအပေါင်းတို့ရှေးလောကတတ်ဆရာဟာ old world ကိုဆိုလိုခြင်းဖြစ်ပါတယ်ရှေးခေတ်ကဘာဖြစ်ပါတယ်လာမယ့်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ကြရင်ကဘာကိုအခုတည်းကြဲကြဲပြန့်ပြန့်အဆင့်၃ပိုင်းခွဲခြားပြီးတော့ဖော်ပြပေးသွားအောင်မှာဖြစ်ပါလေအခုဖော်ပြပေးလိုက်တာကတော့နောအေးလက်ထက်မတိုင်ခင်ကဘာကိုအပြစ်ပေးခဲ့တဲ့အကြောင်းပဲဖြစ်ပါလေကဘာဦးကျန်းကိုပြန်ပြီးကြည့်မယ်ဆိုရင်အဖဖျားသခင်မပါဝင်တဲ့ယုံကြည်ကိုးကွယ်မှုတွေညှီစော်နန်းနေတဲ့ယုံညံ့ဖောက်ပြန်မှုတွေနဲ့ပြည့်နှက်နေတဲ့ကဘာလူအဖွဲ့အစည်းကြီးကိုရေလွှမ်းမိုးခြင်းဘေးကြီးနဲ့တုတ်တင်ပစ်တော်မူခဲ့တယ်ယုံကြည်ခြင်းတရားကိုစောင့်ရှောက်သူနောအေးမိသားစု၈ယောက်ကိုသာခြံထားတယ်ဆိုရတွေ့ကိုပြန်ပြီးတော့တွေ့ရပါတယ်။အဲဒီလိုဆေးကြောတုတ်တဲ့အပြီးမှာနောအေးဆိုတဲ့လူမျိုးဇက်သစ်တို့ဟာလေအပြစ်နဲ့ဆက်ပြီးတော့ကင်းကြပါသလားဆိုရင်တော့အပြစ်နဲ့ဆက်လက်ပြီးတော့မကင်းနိုင်ခဲ့ကြပါဘူး။ဟုတ်ပါတယ်။နောအေးဟာအပြစ်သားလူသမိုင်းရဲ့မျိုးငုတ်ပဲမဟုတ်ဘူးလား။အပြစ်သမိုင်းစစ်သမိုင်းတို့ကိုသာလျှင်လူသတ္တဝါတို့ဟာဆက်လက်တိဆောက်သွားခဲ့ကြတယ်ဆိုတာကိုယဉ်ညင်းသီးပွေကျွန်တော်ပြန်ပြီးတွေ့ရမှာဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဒါကြောင့်မို့လဲတမန်တော်ကြီးရှင်ပေါလုဟာသူ့ရဲ့ယောမဩဝါဒစာများအားဖြင့်လူသရေအရင်ခံရဲ့အကြောင်းကိုဖော်ပြထားခဲ့ခြင်းပါ။ယောမဩဝါဒစာအခန်းကြီး9အငယ်18မှ20အတွင်းဖော်ပြချက်တွေဟာကျွန်တော်လူသတ္တဝါများဆင်ခြင်တုံနှလုံးသွင်းဖို့ရန်အတွက်များစွာအရေးကြီးသောကြံ့များပဲဖြစ်တယ်လို့ကျွန်တော်ပြန်လည်တင်ပြခြင်းပါ रे တို့ဖြစ်လျင်ထိုမကောင်းသောအကျင့်ကိုငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ငါအထဲမှငါဇာတိပဂရိ၌ကောင်းသောအရာတစ်စုံတစ်ခုမျှမတည်သည်ကိုငါသိ၏အကြောင်းမူကားငါသည်ကျင့်ကြင်သောစိတ်ရှိတော်လေကောင်းစွာကျင့်တတ်သောအခွင့်ကိုရှာ၍မတွေ့နိုင်ငါသည်ကျင့်ကြင်သောအကျင့်ကောင်းကိုမကျင့်မကျင့်ကြင်သောအကျင့်ဆိုးကိုကျင့်၏ထို့သောငါသည်မကျင့်ကြင်သောအကျင့်ကိုကျင့်လျင်ငါကိုယ်တိုင်ကျင့်သည်မဟုတ်ငါအထဲ၌နေသောအပြစ်တရားသည်ကျင့်၏ ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်6သောတုံမြို့နှင့်ဂေါမောရမြို့တို့ကိုမိရှို့၍ဖျက်ဆီးရာဒံစီရင်တော်မူသဖြင့်နောက်၌မတရားသောအကျင့်ကိုကျင့်အံ့သောသူတို့အားပုံသက်သည်ကိုထားတော်မူ၏မိတ်ဆွေအပေါင်းတို့တည့်အချက်ဖြစ်တဲ့အပြစ်ကျူးလွန်သောကောင်းကင်တမန်တွေကိုဘယ်လိုစီရင်တယ်ဆိုတာတွေ့ရပြီးပြီနှစ်အပြစ်နှင့်ပြည့်ဝသောလောကဓာတ်တို့ရဲ့အကြောင်းကိုလည်းဖော်ပြသွားခဲ့ပြီးပြီအခုနောက်ဆုံးအချိန်မှာတော့၃အပြစ်အပြစ်ကျူးလွန်သောအသွေးအသားယမက်များအကြောင်းကိုရောက်လာပါပြီ။မိတ်ဆွေတို့ကိုကပ္ပဦးကျမ်းမှာကလေးကသောတုံနဲ့ဂေါမောရမြို့တို့အကြောင်းတွေကိုကျွန်တော်ပြောခဲ့ပြီးပါပြီ။ကပ္ပဦးကျမ်းအခန်းကြီး19ထဲမှာဆိုရင်အဲ့ဒီသောတုံဂေါမောရမြို့သားတွေရဲ့ယုံညံ့ဆုပ်ပဲ့တဲ့ဖြစ်စဉ်တွေကိုကျွန်တော်အသေးစိတ်တွေ့ခဲ့ရပြီးတဲ့နောက်လိန်တူချင်းဆက်ဆံတတ်တဲ့အကျင့်ဆိုးကြီးတွေနဲ့အဖဖျားသခင်ကောင်းကင်တမန်တွေကိုတောင်းမှမအပ်မရာတီကြင့်ကြံဖို့ကြိုးစားခဲ့တယ်ဆိုတာကိုရင်တုံပန်းတုံဖြစ်လောက်အောင်ကျွန်တော်တို့တွေ့ခဲ့ရပြီပါဘီဟေးလော်တာမင်းအိမ်မှာလာပြီးတော့တဲနေတယ်ဖြူဖြူချောချောတောက်တောက်ပပဧဝေဒေါ်တွေကိုထုတ်ပေးစမ်းငါတို့မြင်မြင်ချင်းသူတို့ကိုကြိုက်လို့သူတို့ကိုဆက်ဆံခြင်းလို့တဲ့ကောင်းငင်တမန်တွေမှန်ဘာမှန်ကြောက်ရလန့်ရမှန်ဘာမှမသိဘူးအမြင်လေးကြည့်ပြီးတော့ညစ်တီးညစ်ပတ်လှုပ်ချင်လာကြတယ်တဲ့ကောင်းရောနော်အသက်ရစရာကြီးဖြစ်နေပြီမဟုတ်ဘူးလားကောင်းကင်တမန်တော်တွေဆိုတော့ဟိုကဘုန်းတော်ရောင်ဝါတွေပါဝင်လာလိမ့်မယ်။အဲ့ဒါကိုကောင်းကင်တမန်ကောင်းကင်ဧည့်သည်တွေအဖြစ်မမြင်နိုင်ဘူး။ကြောက်ရလန့်ရမှမသိဘူး။ညစ်တီးညစ်ပတ်လှုပ်ချင်တယ်တဲ့။အဲ့ဒီလောက်အထိဆိုးသွမ်းခဲ့တာ။ဒါရီဟာအဲ့ဒီသောတုံနဲ့ဂေါမောရအယက်သားတွေစီကတွေ့ခဲ့ရတဲ့ကဘာဦးလူအဖွဲ့အစည်း၌ပင်တွေ့မြင်ရသောဖောက်ပြန်မှုကြီးပဲဖြစ်ပါတယ်။ဟာသမြောက်လောက်အောင်ဖြစ်ရဘုံတွေကိုကျွန်တော်ကနည်းနည်းကလေးပြန်ပြီးတော့စံစာအတိုင်းကိုးကားဖော်ပြခြင်းပါတယ်။ကပ္ပဦးကျမ်းအခန်းကြီး19ရဲ့အငယ်1မှ5အတွင်မှာကြည်ပါ။ကောင်းငင်တမန်နှစ်ပါးတို့သည်ညာဦးအချိန်၌သောတုံမြို့သို့ရောက်လာ၏။လောတာသည်မြို့တကားဝ၌ထိုင်လျက်သူတို့ကိုမြင်လျင်ခရီးဥကျုပြုခြင်းဟာထ၍မြေ၌ဥညွတ်ချလျက်အကျွန်ုပ်သခင်တို့ကိုတော်တို့ကျွန်ဤအိမ်သို့ဝင်၍တညလုံးနေကြပါ။ခြေကိုဆေးကြပါ။နတ်နှင့်စောစောထ၍ကြွသွားကြပါလောဟုဆိုလေ၏။ကောင်းကျင်တမန်တို့ကငါတို့သည်မဝင်တညလုံးလမ်း၌နေတော့မည်ဟုဆိုတော်လေကြက်ကြက်သွေးဆောင်သောကြောင့်တဖန်လောတာနေရာသို့လှည့်၍သူဤအိမ်သို့ဝင်ကြ၏လောတာလည်းသူတို့အဖို့ပွဲလုပ်၍တဆေးမပါသောမုံကိုပေါင်းပြီးမှသူတို့သည်စားကြ၏ထိုသူတို့သည်မအိပ်မီသောတုံမြို့သားယောက်ျားအကြီးအငယ်အရရက်ကလာသောသူအပေါင်းတို့သည်အိမ်ကိုဝိုင်း၍လောတာကိုဟစ်ခေါ်လျက်ယနေ့ညမှသင့်အိမ်သို့ဝင်သောလူတို့သည်အဘယ်မှရှိသနည်းထိုသူတို့နှင့်ငါတို့သည်ဆက်ဆံလိုသည်ဖြစ်၍ငါတို့ထံသို့ထွက်စီလောဟုဆိုကြ၏အဲ့ဒီမှာတဲ့ဧဝေကောင်းကင်တမန်တွေကိုလက်ခံမိတဲ့ဇလိုက်ကြီးလောတာဘယ်လိုဒုက္ခရောက်ခဲ့ရလဲသောတုံဂေါမောရအယက်ကလူလွန်မာသားလို့ဆိုရမယ်လူညစ်ပတ်တွေဘယ်လိုကိုယ့်ရဲ့ကာယတွေဖြစ်ကုန်ကြရတယ်ဆိုတာကိုဆက်ပြီးတော့ကြည့်စီခြင်းပါတယ်အဲ့ဒီကပ္ပဦးကျမ်းအခန်းကြီး19အငယ်6မှ17အတွင်းကိုပြန်လည်တင်ပြပါရစေလောတာသည်လေတကားပြင်မှာသူတို့ထံသို့ထွက်၍မိမိနောက်၌တကားကိုပိတ်ပြီးလျင်ညီအကိုတို့ဤအရမအမှုကိုဤမြလောက်မပြုတ်ကြပါနှင့်အကျွန်ုပ်၌ယောက်ျားနှင့်မဆက်ဆံသောသမီးနှစ်ယောက်ရှိပါ၏သူတို့ကိုတင်တို့ထံသို့ထုတ်ရသောအခွင့်ကိုပေးကြပါလော့သူတို့၌ပြုတ်ခြင်းသမျှကိုပြုတ်ကြပါလော့ဤလူတို့၌အရှင်းမပြုတ်ကြပါနှင့်အကြောင်းမူကားသူတို့သည်အကျွန်ုပ်အိမ်မိုးအရေးကိုခိုနေပါ၏ဟုတောင်းပန်တော်လေသူတို့ကဆုတ်လော့ဟုဆိုကြ၏တဖန်ကသင်သည်တဲခိုခြင်းငါသာရောက်လာသည်နှင့်တရားသူကြီးလောက်ရမည်လောယခုမှထိုသူတို့၌ပြုသည်တဲ့သင်၌သာ၍သိုးသောအမှုကိုပြုမည်ဟုဆိုလျက်လောတာကိုကြက်ကြက်ဖိ၍တကားကိုလည်းဖောက်ခွဲချိုးဖဲ့ခြင်းငါချင်းလာကြ၏ထိုအခါကောင်းငင်တမန်တို့သည်လက်ကိုဆန့်၍လောတာကိုမိမိတို့နေရာအိမ်အတွင်းသို့ဆွဲသွင်းပြီးမှတကားကိုပိတ်ကြ၏အိမ်တကားနားမှရှိသောသူအကြီးအငယ်တို့ကိုမျက်စိကန်းစီခြင်းကဒဏ်ခတ်သဖြင့်သူတို့သည်တကားကိုရှာ၍ပင်ပန်းခြင်းသို့ရောက်ကြ၏တဲ့ကြည်စံယာကပူလောင်မှုရဲ့အရှိန်အဟုန်ဆိုတာဟာဘလောက်ပြင်းတယ်လဲဆိုတာကိုဒီနေရာမှာတွေ့ရတယ်ဘယ်လို့မှတောင်းပန်လို့မရဘူးနော်ငါဧည့်သည်တွေကိုချမ်းသာပေးပြီးတော့ငါသမီးလေးအပြိုလေးနှစ်ယောက်ရှိပါသေးတယ်ကြိုက်လို့သာလောက်ကြပြီတော့ဆိုပြီးတောင်းပန်တာမရဘူးဧည့်သည်ဒီတွင်မကတော့ဘူးနောက်ဆုံးကျတော့ဟိကောင်လောတမင်းကိုပါငါတို့ရောပြီးတော့ကြင့်မယ်သေးဖို့ပါပြင်းတဲ့နောက်ဆုံးကြတော့အဲ့ဒီကောင်းငင်တမန်တွေကိုတိုင်ဝင်ပြီးတော့တကိုးပြတော့မှပဲယာကသမားတွေအကုန်လုံးမျက်စီတွေကန့်ကုန်နေတယ်တွေးတာကြည့်ကြပြီးတော့မ မျက်ရည်ရိုးဘုံတို့နံပါတ်ဒုတ်တို့နဲ့နှိမ်နှင်းတာတဲ့ပိုးဆိုးကူမှာပေါ့ဟာကန့်ကုန်ဘဟိဆိုပြီးတော့ဆန့်ငင်ဆန့်ငင်ဖြစ်တဲ့လူကဖြစ်ပဆိုးကျွတ်တဲ့လူကကျွတ်တယောက်နဲ့တယောက်ဝင်ပြီးတော့ဖက်ပြီးတော့နမ်းမိတဲ့အထိဖြစ်ကုန်တဲ့လူတွေကဖြစ်အဲ့ဒီပုံစံမျိုးတွေဖြစ်ကုန်နိုင်မယ်ဆိုတာကိုကျွန်တော်တို့မြင်နိုင်ပါတယ်မိတ်ဆွေအပေါင်းတို့တိုးတိုးပြောရရင်တော့အဲ့ဒီသောဒုံဂေါမောရာဆဒမ်အန်ဂေါမောရာဆိုတဲ့မြို့ကြီးတွေကိုဖျားသခင်ဟာကန့်နဲ့မိတိုက်ပြီးတော့ဖျက်ဆီးပစ်ခဲ့တယ်ဆိုဒမ်ဆိုတဲ့မြို့ဟာလေဒီကနေ့လိန်တူချင်းဆက်ဆံတဲ့ဆိုဒိုမီလို့ခေါ်တဲ့အမည်ကိုဖြစ်စေတဲ့မြို့ကြောက်ခမန်းလိလိအကျင့်ဇိုးကြီးကိုအောင်းမေ့စေတဲ့မြို့ကြီးပဲလူစားတိပကတိအဖြစ်တရားရဲ့မဟာမှတ်တိုင်ကြီးအဖြစ်အမှတ်တရရှိစေတဲ့မြို့ကြီးပဲဆိုတာကိုကျွန်တော်တို့သိနာလေဖို့လိုပါတယ်မိတ်ဆွေအပေါင်းတို့သူတို့ဤဖြစ်စည်းခြင်းသည်လေအဲ့၍မပြောလို့အငယ်သုံးမှဖော်ပြထားခဲ့တဲ့အတိုင်းပဲမဟုတ်မှကလေးများမလောက်ရရင်အဲ့မပြောစားမဝင်ဖြစ်တတ်တယ်လူသားတို့ရဲ့မိစ္ဆာဝါဒနဲ့စာရန်သွေးဆောင်မှုတွေကိုမိမ့်ပြီးတော့လိုက်ချင်တတ်တဲ့ညင်သဘောတွေကိုဖော်ပြရင်းနေတမန်တော်ကြီးရှင်ပေတရုဟာဖြင့်သူ့ရဲ့ဩဝါဒများအားဖြင့်ကျွန်တော်မိတ်ဆွေတို့ကိုတန်ဝေကရရှိစေတယ်လူဆိုပါသောအပြစ်သတ္တဝါတို့ရဲ့သဘောအစ္စထအကြောင်းတွေကိုပြန်ပြောင်းရှုကြည့်စေတယ်လို့ကျွန်တော်အနေနဲ့တင်ပြပေးလိုက်ပါရစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမန်ကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယန်သမားချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်9ကနေအခန်းငယ်10အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်